စနေနေ့တကောင်ပျောက်ဆုံးသွားတဲ့လူပေါင်း239ယောက်ပါမလေးရှားခီးတယ်ရင်လေရင်ကိုရှာဖွေဖို့အတွက်နယ်နိမိတ်တိတိတသာတိုးချဲ့ပြီးတော့တတ်မှတ်လိုက်တယ်လို့မလေးရှားအာဏာပိုင်တွေကပြောဆိုပါတယ်။ရဲအတံကြာရှာဖွေမှုတွေပြုလို့ရမှာဘာတဲလုံစားမှရှာဖွေလို့မရတဲ့နောက်အင်ကာနေကစပြီးရှာဖွေတဲ့နယ်နိမိတ်ကိုတိုးချဲ့တတ်မှတ်လိုက်တဲ့အကြောင်းမလေးရှားနိုင်ငံလေကြောင်းညွှန်ကြားမှုဦးစီးဌာနရဲ့အကြီးအကဲကပြောဆိုလိုက်တာဖြစ်ပါတယ်။နိုင်ငံတော်တော်များများကအကူအညီပေးဖို့ဆေးလွတ်ထားတဲ့ဒါဇင်နဲ့ချီတဲ့တင်းမောတွေလေရင်တွေဟာတောင်တရုတ်ပင်လယ်အတွင်းလေရင်ပျောက်ဆုံးသွားတဲ့နေရာတစ်ဝိုက်မိုင်60ပတ်လည်တစ်ဝိုက်ကိုဝိုင်းဝန်းရှာဖွေနေခဲ့ကြတာပါ။ဗီယက်နမ်ကမ်းခြေတစ်ဝိုက်ပင်လယ်ပြင်မှာတွေ့ခဲ့ရတဲ့စီကွက်ကြီးတွေဟာပျောက်ဆုံးသွားတဲ့လေရင်နဲ့ဆက်နွယ်မှုမရှိတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကတလင်းလာလေးမှာပြောဆိုလိုက်ပြီးတဲ့နောက်လေရင်ပျောက်ဆုံးနေမှုဟာပိုးပြီးတော့စဉ်းစားရကြက်လာတဲ့အခြေအနေဖြစ်လာခဲ့ပါတယ်။ဗီယက်နမ်တောင်ပိုင်းရေပြင်မှာအပျက်စီးအပိုင်းစားတွေတွေ့ရတယ်လို့ပြောဆိုမှုတွေရှိပေမဲ့ပျောက်သွားတဲ့ Boeing 777လေယာဉ်ကအပိုင်းစားတွေကိုရှာဖွေရေးသမားတွေမတွေ့ဘူးလို့ဖော်ထုတ်စုံစမ်းသူတွေကပြောပါတယ်။လေယာဉ်အမှတ် MH370 ဟာမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကနေတရုတ်နိုင်ငံဘေကျင်းမြို့တော်ကိုဥတီပြန်တက်သွားပြီးတဲ့နောက်တနအာရီလောက်ကြာစနေနေ့မနေ့အစောကြီးမှာရေဒါကနေပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။